တည်မမမကန်ရေးသားမှုနဲ့အင်တာနက်ပေါ်မှာအတရေဖြတ်မှုစတဲ့ဆွဆွဲချက်တွေနဲ့အင်းဆောင်အင်းစိန်ထောက်မှာဖမ်းဆီးခံထားရတဲ့11 Media Group အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွတ်အောင်နဲ့အယ်ဒီတာချုပ်ဦးဝေဖြိုးတို့နှစ်ဦးလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ Amnesty International ခေါ်နိုင်ငံတကာလူငင်းချမ်းသာ권အဖွဲ့ကြီးကမနေ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်အခုလိုတည်င်းသမားနှစ်ဦးကိုဖမ်းဆီးတာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာလွတ်လပ်စွာဖော်ထုတ်ခွင့်နဲ့ပတ်သက်လို့စိုးရိမ်မှုတွေကိုမြင့်တက်စေတယ်လို့ AI အဖွဲ့ရဲ့အရှိတောင်အာရှနဲ့ Pacific Data ဆိုင်ရာညွှန်ကြားရေးမှူး Rafandi Jumin ကပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာနှစ်ပေါင်းအတော်ကြာရှိခဲ့တဲ့ဖိနှိပ်တဲ့ဥပဒေတွေကိုအစိုးရတဲ့ကိုယ်တိုင်ပြင်ဆင်ဖို့ကြိုးပမ်းမှုတချို့လှုပ်ဆောင်ပြီးချိန်အတွင်းအခုလိုဖြစ်ရကြောင်းအစိုးရရဲ့ကြိုးပမ်းမှုဟာလုံလောက်တဲ့အခြေအနေထိမရောက်ဘူးဆိုတာပြသနေတယ်လို့ဆိုပါတယ်။ရွေးကောက်ပွဲတစ်နှစ်ကြာသောဆိုရဲအယ်ဒီတာအာဘော်ဆောင်ပါကြောင့် 11 သတင်းမီဒီယာကဒေါက်တာတန်းထွတ်အောင်နဲ့ဥဝေဖြိုးတို့နှစ်ဦးကိုရန်ကုန်တိုင်းအစိုးရကဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တာမွေရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုရည်ညွှန်းပြီးရန်ကုန်မြို့မှာမြို့တစ်စီမံကိန်းအတွက်ခရိုနီတထေးကြီးတဦးကလက်ဆောင်ပေးထားတဲ့ဒေါ်လာ3,000,000လောက်တန်တဲ့နာယီကိုလက်ခံခဲ့တယ်ဆိုတဲ့ဆွဆွဲရေးသားထားတဲ့အယ်ဒီတာအာဘော်ဆောင်ပါအပေါ်မှာရန်ကုန်တိုင်းအစိုးရက11သတင်းမီဒီယာကိုတရားစွဲခဲ့တာဖြစ်ပါတယ်ရှင်။